COVID-19 ကူးစက်မှုတွေတိုးလာနေတဲ့ရခိုင်ပြည်နယ်မှာစာတင်ချောင်းတွေအလုံးပိတ်လိုက်သလိုမြန်မာတိုင်းနိုင်ငံလုံးကချောင်းတွေမှာလည်းကျန်းမာရေးနဲ့ပတ်သက်တဲ့စည်းကမ်းချက်တွေတင်းကျပ်ဖို့ပြင်ဆင်နေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။ရခိုင်ပြည်နယ်မှာတစ်ပတ်အတွင်းပြည်တွင်းကူးစက်သူ16ရောက်ကိုအတည်ပြုခဲ့ပြီးတဲ့နောက်ပြန်ဖွင့်လာတလတာရှိသေးတဲ့အခြေခံပညာအထက်တန်းချောင်းတွေအလုံးကိုပိတ်လိုက်ရတာပါ။ရောဂါကူးစက်သူတိုးလာပြီးနောက်ညမထွက်ရအမိန်နဲ့အသွားအလာတွေကန့်သတ်ထားတဲ့ရခိုင်ပြည်နယ်မှာကျောင်းတွေကိုပါပိတ်ဖို့အဆုံးဖြတ်ခဲ့ရတာလို့လည်းပြည်내ပညာရေးမှူးဦးတင်သိန်းကပြောပါတယ်
။ကိုကဟောလေဒီကိုထွက်ပြတဲ့ကျောင်းတွေကိုရာကြီးပိတ်ခင်းနေကြလေပိတ်ခင်းနေတဲ့ကျောင်းရာကြီးပိတ်ခင်းပြလေအများကြီးပဲပိတ်မှုတွေစီကဖုံးဆဲပြီးတော့ဒါနဲ့ပြန်အမွေမှုတွေကကျောင်းတွေကိုပြုတ်ဒါနဲ့ပြန်ဒါကျောင်းတွေကိုရာကြီးပိတ်ထားမယ်လို့အဲဒီနေ့လည်းစားလို့ပေါ့ဒီနေ့လည်းစားလို့ကျောင်းတော်ကတော့မထွက်တဲ့ကတော့ရုံးချိုးကတော့တောင်းရပေး
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဇူလိုင်လကမှပြန်ဖွင့်ထားတဲ့အထက်တန်းကျောင်းတွေကိုယာယီပိတ်ဖို့နဲ့မဖွင့်ရသေးတဲ့ကျောင်းတွေအလုံးကိုလည်းဆိုင်းငံ့ထားဖို့ညွှန်ကြားထားတယ်လို့အခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မဝင်းကပြောပါရယ
်ဒီရက်မနေ့ကပဲကိုဗစ်ဗိုလ်ကော်မတီကနေပြီးတော့ပညာရေးဝန်ထမ်းတွေကိုစာထွက်တယ်လေဖွင့်နေတဲ့ကျောင်းတွေယာယီခဏပိတ်ထားလို့ပေါ့နော
်ဟုတ်ကဲ့
မဖွင့်သေးတဲ့ကျောင်းတွေလည်းယာယီရဆိုင်းထားဖို့ဆိုပြီးတော့ကိုဗစ်ဘူကောင်မီကနေပြီးတော့ပညာရေးဝန်ထမ်းဝင်ယုံရွတ်ထွက်တယ်ဝင်ယုံကနေပြီးတော့မင်းညမိုးချုပ်တော့မှကျောက်စီရောက်တော့တော့ဒီနေ့စာထွက်လိုက်ပါပြီဒီခိုင်းဒီနေ့မှာရှိတဲ့အဲ့စာသားအတိုင်းပဲပေါ့ဒီခိုင်းဒီမှာရှိနေတဲ့စတန်းစင်းအကြောင်းတွေနှဖွင့်ပြီးသားအကြောင်းတွေလည်းပဲယာယီပိတ်ထားဖို့နဲ့ဖွင့်ဖို့အပြည့်ပြည့်စင်နေတဲ့အကြောင်းတွေလည်းပဲဆိုင်းငံ့ထားဖို့ဆိုပြီးတော့စာထွက်လိုက
်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါတကြောပြန်ကူးစက်မဲ့အန္တရာယ်ကိုသတိပေးနေချိန်မှာပဲပြည်တွင်းကူးစက်မှုတွေလည်းတိုးလာနေတာပါဒီအတွက်စာတင်ကျောင်းတွေမှာကျန်းမာရေးအတွက်သတ်မှတ်ထားတဲ့စည်းကမ်းတွေကိုလိုက်နာမှုရှိအောင်တတိပေးဖို့အစီအစဉ်နေတယ်လို့လည်းဒေါက်တာတင်မောင်ဝင်းကပြောပါရယ်
။သူနေ့စဉ်လောက်ရမဲ့ကိစ္စအကြောင်းဝင်လာတဲ့အခုချိန်တိုင်းလက်ရှိပါညာပေါ့အဲ့ဒါကြီးရှော့လို့မရဘူး။ဒါကိုစာတော်ထက်ထွက်ဖို့အစီအစဉ်မှတ်မယ်။ဒါဆိုရန်ကုန်မှာလည်းတော်တော်လေးဒါနဲ့ပတ်သက်လို့ပို့စာတာတွေကများလာပြီလေ။အဲ့ကြောင့်မို့ဆရာတို့ဒီဟာနဲ့ပတ်သက်ပြီးထပ်ပြီးတတိပေးတဲ့စာတွေတော့ထပ်ဖို့တော့ကျွန်တော်စဉ်းစားထားတယ်။
မြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံတို့မှာယောဂကူးစက်မှုတွေမြင့်တက်လာနေတာကြောင့်ကက်ယောဂတကြောပြန်ပြန်မဖြစ်အောင်ကျန်းမာရေးဝန်ကြီးဌာနကတတိပေးနေသလိုရန်ကုန်မန္တလေးစတဲ့လူဦးရေတူထပ်တဲ့မြို့တွေမှာရှိတဲ့ကျောင်းတွေမှာယောဂကူးစက်မှုအန္တရာယ်ပိုများနိုင်တဲ့အတွက်ပို့ပြီးတတိထားဖို့လည်းတိုက်တွန်းထားပါတယ်။အထူးသဖြင့်အိန္ဒိယနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့လိုယောဂကူးစက်မှုတွေကြုံနေရတဲ့နိုင်ငံတွေနဲ့နီးစပ်တဲ့မြန်မာနိုင်ငံတိုင်းနဲ့ပြည်နယ်တွေကကျောင်းတွေမှာအထူးဂရုစိုက်ဖို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဒေါက်တာမြင့်ထွေးကမနေ့တုန်းကပဲကက်ယောဂကကွယ်တာစီရီနီးပညာပံ့ပိုးမှုကော်မတီအစည်းအဝေးမှာပြောဆိုထားပါတယ်ရှင်။ကျွန်မအင်တနာထွန်းမှာရန်ကုန်မြို့ကနေတင်ပြပို့တာဖြစ်ပါတယ်။